ကုလသမဂ္ဂအထွေထွေတွင်ရေးမှုချုပ်ဘန်ကီမွန်းကလည်းအစ္စရေးနဲ့ပါလက်စတိုင်းကဟမတ်အုပ်စုကိုတစ်ဖက်နဲ့တစ်ဖက်အကြမ်းဖက်တိုက်ခိုက်မှုတွေကိုချက်ချင်းရပ်တန့်ကရပ်ဖို့မနေ့ကဆော်ဩလိုက်ပါတယ်ဂါဇာကမ်းမြောင်ဒေသတဝန်ကအကြမ်းဖက်တိုက်ခိုက်မှုတွေကိုလက်ခံနိုင်ပွဲမရှိဘူးလို့လည်းနယူးယောက်ကသတင်းစာရှင်းလင်းပွဲတစ်ခုမှာမစ္စတာဘန်ကပြောခဲ့တာပါဒီစစ်ရေးပဋိပက္ခနဲ့ပတ်သက်ပြီးနိုင်ငံတကာရဲ့တုံ့ပြန်မှုအပေါ်မှာလည်းမစ္စတာဘန်ကီမွန်ကကဲ့ရဲ့ပြစ်တင်ခဲ့ပါတယ်နှစ်ဖက်တွေးဆုံစကားပြောရင်းနဲ့ရေရှည်အတွင်းရှည်မဲ့အဖြေကိုရှာတွေ့နိုင်ရေးအတွက်ကမ္ဘာခေါင်းဆောင်တွေအနေနဲ့တိတက်ပူပြီးကြိုးပမ်းအားထုတ်သင့်တယ်လို့လည်းမစ္စတာဘန်ကီမွန်ကပြောခဲ့ပါတယ်ဂါဇာဒေသမှာအရေးတကြီးလိုအပ်နေတဲ့လူမှုကေဆယ်ရေးအကူအညီတွေကိုဝင်ရောက်ခွင့်ပြုဖို့အစ္စရေးခေါင်းဆောင်တွေကအာမခံပြီးဖြစ်တယ်လို့လည်းမစ္စတာဘန်ကီမွန်ကဆိုပါတယ်။ရုရှားနိုင်ငံခြားရေးဝန်ကြီးဖြစ်သူမစ္စတာဆာဂျေလာရော့ဖ်ကလည်းဟမတ်အုပ်စုဟာဖာတာအဖွဲ့ခွဲကပါလက်စတိုင်းသမ္မတမမ်မုတ်အဘတ်စ်နဲ့တွေ့ဆုံစကားပြောဖို့ညှင်းဆိုခဲ့တယ်ဆိုပြီးကဲ့ရဲ့ပြစ်တင်ခဲ့ပါတယ်။ဟမတ်အုပ်စုအနေနဲ့သမ္မတအဘတ်စ်ရဲ့ဦးဆောင်မှုကိုလက်ခံရမှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်။အစောပိုင်းတုန်းကလည်းဂျာမနီဝန်ကြီးချုပ်အန်ဂျလာမာကဲလ်ကဂါဇာကမ်းမြောင်ဒေသအကြမ်းဖက်တိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးဟမတ်အုပ်စုကိုရှုံချခဲ့ပါရှင်။